အစိုးရသည်ရဲ့လူငင်းချမ်းသာခွင့်အမိန့်နဲ့မနေ့ကလာချိုအချင်းထောင်ကလွတ်မြောက်လာသူတွေထဲမှာ NLD အဖွဲ့ဝင်မယန်းကုန်းမြို့နယ်ကမတ်တင်တင်ချိုပခုတ်ကူအနောက်ကျောင်းတိုက်ကစတိမာတန်ကအရေခင်ဦးဆောင်တန်ကဦးသိန်တီတာဒေါ်ဘုံ NLD ကိုအောင်ကျော်နဲ့တောင်ကြီး NLD ကိုအောင်စောဦးတို့၄ဦးလည်းလွတ်မြောက်လာခဲ့ပါတယ်2008ခုနှစ်ဇန်နဝါရီလကတောင်ကြီးမြို့နယ်လူမှုအကူအညီပေးရေးဖွဲ့စည်းဖို့လူငယ်တွေစုစည်းရင်းတင်းဖွဲ့ပုံမှန်ရှောင်းနဲ့ထောင်ဒဏ်5နှစ်ကျခံခဲ့ရပြီးလွတ်မြောက်ဖို့2လအလိုမှာပြန်လည်လွတ်မြောက်လာခဲ့တဲ့ပြန်ကြားရေးတာဝန်ယူထားတဲ့ကိုအောင်စောဦးကလာရှိုးထောင်ကလွတ်မြောက်လာခဲ့ပုံကိုအခုလိုပြောပါတယ်
ကျွန်တော်ကြားနေရတော့ဘာလို့လွတ်ပေးတော့မယ်ပေါ့နိုင်ငံကြီးဇင်းနိုင်အများဆုံးပါမယ်ပေါ့အကုန်လုံးကလည်းပစ္စည်းတွေတိမ်ကြီးတောင်းနေကြတာပေါ့အဲ့မှာလွတ်နည်းတွေခေါ်ထုတ်တော့ပြီးတော့ချောင်းပိုင်းရုံကမှာကျွန်တော်တို့ခန်းနာလုပ်ပြီးတော့မှနိုင်ငံတော်ဓမ္မရကြီးရဲ့လွတ်ငင်းခန်းနာအမိန့်ဆိုပြီးတော့မှကျွန်တော်တို့လွတ်ပေးလိုက်တာပါအားလုံးစုစုပေါင်း80နဲ့မှ9ယောက်အဲ့ဒီမှာလဝကမှုတွေဆက်ရုပ်ပါမယ်မတမစွမ်းတဲ့လွတ်နည်းတွေပါဒါပါပဲကျွန်တော်တို့တယောက်လွတ်လာပါတယ်တိုင်မှာ9ယောက်ကျန်ပါသေးတယ်
စတင်ဖန်းစည်းခံခဲ့ရစဉ်ကအာဏာပိုင်တွေရဲ့နှိပ်စက်ညှဉ်းပန်းတာခံခဲ့ရသလိုလာချိုအကျဉ်းထောင်တွင်နေထိုင်ခဲ့ရတဲ့ကာလတစ်လျှောက်မှာလည်းထောင်တွင်းတာဝန်ရှိသူတွေကနိုင်ငံရေးအကျဉ်းသားတွေနဲ့တာမန်အကျဉ်းသားတွေအကြားနားလည်မှုလွဲမအောင်သွေးထုတ်တာတွေကြောင့်နေထိုင်ရတာလုံခြုံမှုမရှိဖြစ်နေကြတယ်လို့ဆက်ပြောပါတယ်
။တောင်ကြီးကနေပြီးတော့မှကျွန်တော်မေးစရာလေးရှိလို့ခဏလိုက်ခဲ့ပါဆိုပြီးတော့ခေါ်သွားပြီးတော့ရန်ကုန်တန်းရုံမှာဖြစ်ပါတယ်။တောင်ကြီးသာလန်တစ်လျှောက်လုံးမှာလည်းကျွန်တော်ဘာမှမတွေးပါဘူး။ရန်ကုန်ရောက်မှစားရမလားဆိုလည်းဘာမှမစားရပါဘူး။သူတို့မေးတာတွေဖြေပြီးမှကြွေးပါမယ်ဆိုပြီးတော့မှတစ်လုံးမေးရင်ဒီတငုံတိုက်ပြီးတော့ကျွန်တော်အဲ့လိုမေးပြီးတော့မှရေတောက်ပြီးတော့မှဆက်ပြေးတည်နေလာပါတယ်။စစ်ကြောရေးကလာမှာပါ။ထောင်ထဲမှာတက်မရေးရှင်နေဆိုတာတဲ့ကျွန်တော်တို့လုံခြုံမှုမရှိပါဘူး။ကျွန်တော်တို့အတွက်အတက်အန်ဒီရဲ့ဆိုရင်ကလောက်ကဲကြည့်ဘူး။လုံခြုံမှုမရှိဘူး။ချင်းချင်းကိုတိုက်ပြီးတယ်။ခဏိကတည်းကအောင်လုပ်တယ်။ပြဿနာဖြစ်လာရင်ကျွန်တော်တို့တွေကမဖြေရှင်းမေးဘူးပေါ့ဗျာ။
အလားတူ2007ခုနှစ်နာဂစ်ဆန်ကလုံးမုန်တိုင်းဒုက္ခသည်တွေကိုအကူအညီပေးရင်း88မျိုးဆက်ကျောင်းသားတွေကိုလက်ခံထားမှုနဲ့ပုံမှန်212တရားမဝင်အသင်းအဖွဲ့အားပေးကူညီမှုပုံမှန်9တို့နဲ့ထောင်ဒဏ်4နှစ်ချခံခဲ့ရပြီး3နှစ်ပြည့်ဖို့2လအလိုမှာလွတ်မြောက်လာတဲ့မတ်တင်တီချိုကလည်း88မျိုးဆက်ကျောင်းသူမဟန်နီဦးဟာထောင်တွင်းကျန်းမာရေးရှုပ်ယွင်းနေကြောင်း RFA ကိုပြောပါတယ်
မျိုးသမီးဆောင်မှာတော့လေထန်နေဦးနဲ့မနက်နေ့ရောက်နေရပါတယ်အခုတော့မဟန်နီကအဆိုင်ယောဂါဖြစ်တော့လေတော်တော်ဆိုးပါတယ်ထောင်မှာရှိတဲ့ဆရာဝန်ကတော့ပြင်နေပါရေးထုတ်ပြီးတော့ဓာတ်မှတ်နေပါရေးရိုက်ပြီးရဲ့အဲ့လိုစိတ်ကူးတောက်မှုလည်းမရှိဘူးပြီးရင်ညဘက်ဆိုလို့ရှိရင်ဒုနန်းတယောက်လာတဲ့ပုံစံမျိုးနဲ့မဟုတ်ဘူးပေါ့နော်အရက်တွေကတောက်စားလာတဲ့ပုံစံမျိုးနဲ့လာတဲ့ဟာမျိုးမဟန်နီကဒီနေ့ဆင်းနေနေဆိုတလားအတိပြေသွားပြီးသူကအရေးပဲတောက်နေရတာအခုစံပြုတ်ဆတ်တောက်တာ3ရက်ပဲရှိသေးတယ်ဆေးတော့တွင်းတယ်ဒါပေမဲ့သူတွင်းတဲ့ဆေးကဘစ်တစ်လုံးတွင်းလိုက်ရင်ကောင်းသွားမလို့အဲ့လိုမျိုးနဲ့လေမနက်နေ့လုံးနလုံးတော့တွင်းနေတယ်ချင်းင်းမှာလည်းပြဿနာဆဖြစ်တာပဲဒါပေမဲ့ဒီလဲရှားတယ်ဒီရှားတဲ့ခါကျတော့ဒီတကူက900နဲ့ဒီတန်ဝယ်တောက်ရတယ်အဲ့လိုရေဝယ်တောက်ရတဲ့ပြဿနာကိုသူလုံးဝမကျေနပ်ဘူး
လာချိုအချင်းထောင်အတွင်းအမျိုးသမီးဆောင်မှာလည်းကလေးတွေအများအပြားရှိနေပြီးအစားအစာအပြည့်အဝမရရှိကြတဲ့အတွက်အာဟာရရှုတ်တဲ့နေကြတယ်လို့ဆက်ပြောပါတယ်ဒါအပြင်အစိုးရသည့်အနေနဲ့နိုင်ငံရေးအကျဉ်းသားအလုံးလွတ်ပေးတာမဟုတ်ပဲလူရဲစိတ်ကံဒီအကျဉ်းသားတွေကိုပဲလွတ်ပေးလိုက်တာဖြစ်တယ်လို့ဆက်ပြောပါတယ်
ခုလိုလွတ်လာတဲ့အတွက်လည်းအမအနေနဲ့ထူးထူးခြားခြားဝမ်းမသာပါဘူး။တင်းငင်းချက်လာဆိုလို့ရှိရင်မြန်မာနိုင်ငံလူဖွင့်ရေးကိုစားဆိုပြီးတော့သမရစီကိုတုံ့ပြန်ချက်တဲ့ကြားခံရတဲ့လူတွေအားလုံးကိုလွတ်ပေးပါလို့သူတို့တရားဝင်တောင်းဆိုထားတာ။အဲ့လိုမျိုးတောင်းဆိုထားတာကိုသူတို့ကအခုအမတို့တစ်လလူနှစ်လလူတွေလွတ်ပေးရဆိုတာဘယ်လိုမှအသေးပြန်မရှိဘူး။အမကတော့လုံးဝမကျင့်ဘူး။တင်းငင်းချက်လာလို့အမတို့မရှိပါဘူးဒီဥစ္စာကို။
ဒါကတော့လာချိုအချင်းထောင်တွင်ကအရှင်နေတွေအကြောင်းလွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားကိုအောင်စောဦးနဲ့မတ်တင်တင်ချိုတို့ပြောသွားတာပဲဖြစ်ပါတယ်ခင်ဗျာ။